အီရန်နိုဖန်စီထားတဲ့အမေရိကန်အလံတင်တင်မောနဲ့တင်မောဝန်ထမ်းတွေအတွက်ဥပဒေကြောင်းအရဆောင်ရွက်နေပြီးမကြာခင်ရက်ပိုင်းအတွင်းမှာပဲဖြေရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအီရန်အစိုးရကပြောဆိုလိုက်ပါတယ်။အီရန်နိုဖန်စီထားတဲ့အမေရိကန်အလံတင်တင်မောမှာမြန်မာတင်မောသား73ဦးလည်းလိုက်ပါခဲ့တာမို့မြန်မာတင်မောသားတွေရဲ့လွန်မြောက်မှုနဲ့လက်ရှိအခြေအနေအသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။ပြီးခဲ့တဲ့သတင်းပတ်တုန်းကပါရှန်ပင်လယ်ကွေ Hosmos ရေလက်ကြမှာအီရန်တို့ဖမ်းဆီးလိုက်တဲ့ Marshall Island အလံတင် Mount Misk Tigray ဂုံတင်တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်း24ဦးတို့ထဲမှာမြန်မာတင်မောသား73ဦးတို့လိုက်ပါခဲ့တာဖြစ်ပါတယ်။အခုတော့မြန်မာတင်မောသားတွေအပါအဝင်တင်မောဝန်ထမ်းတွေလွတ်မြောက်ဖို့အတွက်ကုမ္ပဏီတာဝန်ရှိသူတွေတရားဥပဒေချောင်းအရညှိနှိုင်းနေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံရေးချောင်းပို့ဆောင်ရေးဦးစီးဌာနတင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကပြောပါတယ
်ဒီဘက်ကအခု PNI တို့အကုန်လုံးသူတို့ပြောပုံရဆိုရင်တို့ဒီဘက်ကဟိုကုမ္ပဏီအနေနဲ့အဲ့ဘက်မှာတာဝန်ရှိတဲ့ဖွဲ့စည်းအားလုံးတို့သွားတော့ဆွေးနွေးနေပါတယ်ကျွန်တော်ကအခု Unity ကတည်းကလည်းတို့လုံးလေးရောက်နေတို့ကိုယ်တိုင်သွားပြီးတော့အဲ့ကိုလိုက်သွားကြပါလိမ့်မယ်နောက်အခုကျွန်တော်သိတဲ့လောက်ကတော့ဒီတင်မောကိုခံစားရဆုံးမြတ်ကိုတင်မောသားတွေအနေနဲ့ဟို individual လက်သက်ခွင့်ရပါတယ်စင်မောသားတွေကနိုင်ငံသူ့အိမ်ကိုတယ်လီဖုန်းဆက်ခွင့်လို့ပါလို့အဲ့အရည်တော့ရတယ်လို့ပြောပါတယ်
ဒါပေမဲ့အီရန်အစိုးရနဲ့တင်မောကုမ္ပဏီတို့ရဲ့တရားတဘောင်ကိစ္စဖြစ်တာကြောင့်အစိုးရနဲ့ဓာတ်ရိုက်မသက်ဆိုင်တဲ့သဘောလည်းရှိတယ်လို့ဦးတိုးမြင့်ကပြောပါတယ်
ကျွန်တော်တို့ကတော့ဝန်ကြီးဌာနဆိုရှယ်ဒစ်စစ်နေတာနောက်ဒီဥစ္စာကြီးကတကယ်တမ်းကျွန်တော်တို့ဟိုဘယ်လိုပြောမလဲကျွန်တော်တို့ဘက်ကတော့စိတ်မဆိုင်ဘူးဗျဘာလို့ဆိုတော့ဒီဥစ္စာကသူတို့ကုမ္ပဏီကိုဒီသူတို့အီရန်နိုင်ငံအနေနဲ့ဒါသူတို့ဟိုဘယ်လိုပြောမလဲတင်မောကိုပိုင်တဲ့တင်မောဟိုဆွဲတဲ့ဥစ္စာဒီတင်မောဒီချက်တာအနေနဲ့ယူလာလာပါနေသူတို့တကယ်တော့လိလာမှုမှလောက်ရမှာဆိုတော့လေသူတို့ဘက်ကသူတို့ဆောင်ရွက်နေကြပါလေ
အခုဖန်းစီခံရတဲ့ Mount Misk Tigray တင်မောရဲ့ပိုင်ရှင် Misk ကုမ္ပဏီဟာအီရန်အစိုးရကိုတန်းကျေးပေးဆောင်ဖို့ရှိတာကြောင့်အီရန်အစိုးရဘက်ကအခုတင်းမောကိုဖမ်းဆီးတာဖြစ်တယ်လို့အီရန်ဘက်ကပြောဆိုပြီးဒီလိုဖမ်းဆီးမှုဟာလည်းတရားဥပဒေကြောင်းအရဖြစ်တယ်လို့ဒီကနေ့မှာပဲအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဇစ် F ခန်ကတော့အခုလိုပြောပါတယ
်။ एक मसले कामलन हुकूकी बुदे इन किश्ती दराय शाकी खुसूसी बुदे परवंदे قضایی داشته حکم قضایی بوده بر اساس اون حکم قضایی که به ساز
မာရှယ်အိုင်လန်အလတ်တင်တင်မောတစင်းကို Hosmo ရေးလက်ချာမှာပြီးခဲ့တဲ့သတင်းပတ်ကဖတ်စီလိုက်တာဟာဥပဒေကြောင့်ရလှုပ်ဆောင်တဲ့ကိစ္စဖြစ်ပြီးတရားရုံးရဲ့အမိအယတင်မောကိုဖမ်းထားတာဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောဆိုခဲ့တာဖြစ်ပါတယ်။တင်မောနဲ့တင်မောပိုင်ရှင်အပေါ်ပုဂ္ဂလိကတရားလူတို့ကတရားဆွဲဆိုထားတာတွေကိုစစ်ဆက်ညှိနှိုင်းတာတွေလုပ်ပြီးနောက်နှစ်ရက်အတွင်းဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတင်မောမူတန်း24ယောက်ကိုဖမ်းမထားဘဲလွှတ်တယ်ဆိုရင်ကောင်စစ်ဆန်ရာတွေးဆုံပြောဆိုရတဲ့အတွက်လဲကန့်သတ်မထားဘူးလို့အီရန်နိုင်ငံသားရေးပြောခွင့်ရကပြောခဲ့ပါတယ်တင်မောသား24ယောက်ထဲမှာမြန်မာ၊ဗြိတိန်၊ဘူဂေးရီးယားနဲ့ရိုမေးနီးယားနိုင်ငံသားတွေပါဝင်ပါတယ်။ Mount Misk Tigray တင်မောကိုအီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့ဧပြီလ28ရက်နေ့မှာတတိပေးပစ်ခတ်ပြီးတဲ့နောက်တင်မောပေါ်တက်ခဲ့တဲ့အတွက်အမေရိကန်ရေတပ်ကအဲ့ဒီနေရာကိုဖျက်တင်မောတစ်စင်းနဲ့လင်းတင်တင်မောတစ်စင်းဆီလွတ်ခဲ့ပါတယ်။ဒီနောက်မှာတော့ပါရှန်ပင်လယ်ကွေ့ထိပ်က Hosmo ရေလက်ကြားကိုဖျက်တဲ့အမေရိကန်အလန်တင်တင်မောတွေကိုအီရန်တို့ကြားပြန်မနှောက်ယှက်နိုင်ဖို့အတွက်အမေရိကန်ရေတပ်တင်မောတွေအတူလိုက်ပါစောင့်ရှောက်ပေးနေပါတယ်ရှင်